မတ်စန်ဒီတင်တင်ကျေးဇူးအများကြီးတင်ပါတယ်ဗီဒီယိုလာပြီးတော့ပြဿနာဉာဏ်ဝင်ပြတဲ့အတွက်ဆိုတော့ဒီကနေ့စပြီးတော့ကျွန်တော်မတ်စန်ဒီလိုပဲနည်းနည်းခေါ်ပြီးတော့နေဝင်ပြပါเนาะဟုတ်က
ဲ့ပါဆို
တော့ပထမဦးဆုံးတစ်ခုကမတ်စန်ဒီတို့က digital marketing လုပ်နေတယ်ဗျာเนาะ digital ကဝေဆိုတဲ့နာမည်နဲ့ကုမ္ပဏီထောင်ပြီးတော့ digital marketing လုပ်နေတယ်ဆိုတော့ကျွန်တော်တို့ပရိသတ်နားလဲအောင် digital marketing ဆိုတာဘာဆိုတာအရင်ဆုံးရှင်းပြပါလား
ဟုတ်ကဲ့digital marketing ဆိုတာဟိုကျွန်တော်ဒီအရင်တော့ဒီ marketing ပေါ့เนาะဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုရဲနေရာနေစရပေါ့เนาะအဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို marketing ဆိုရဲဟာရှိရတော့ကြားခဲ့ပြီပေါ့เนาะငကိုရဲကျွန်တော်ဒီစီးပွားရေးစားလုပ်တယ်ဆိုလို့ရှင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့ကြရပေါ့เนาะအဲ့တော့အရင်တော့ပုံမှန် traditional marketing ကပေါ့เนาะရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေကျွန်တော်အခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါရဲ့ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောကကွန်ပျူတာတို့ cell phone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ရေးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမှတ်စံနေရစိတ်ဝင်စားပြီးလုပ်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်လုပ်တင်တယ်လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာကျွန်တော်ဒီ internet တွေညာသုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအများများလာတယ်ဒီဟိုဘယ်လိုပြောမလဲကျွန်တော်ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပုံမှန်အရင်ကြီးကြီးလာတဲ့အချိန်မှာကျွန်တော်က trend ကလည်းပြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှင်ကျွန်တော်ဒီပုံမှန် marketing အနေနဲ့ဆိုလို့ရှင်ဖေးဖို့ကြော်ညာရေးရှိမယ်သတင်းစာတွေရှိမယ်စာအုပ်တွေမှာကြော်ညာကြမယ်ပေါ့နော်မဂ္ဂဇင်းတွေမှာဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအရင်နေလာတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာဆိုလို့ရှင်လည်းဒီလွန်ခဲ့သော5နှစ်6နှစ်လောက်ကနေစပြီး internet သုံးတဲ့အရေးအတွက်ကအရင်များလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုရဲဟိုဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှင်ကျွန်တော်ဒီ digital marketing ကအရင်ရေးစီလာအဲ့ဒီအတွက်ပုံမှန်လိုက်ပြောမယ်ဆိုလို့ရှင်တော့အရင်လုပ်နေကြ marketing ကနေပုံစံ platform တစ်ခုကိုသုံးပြီးတော့ digital marketing ကိုစပြီးလုပ်ခဲ့တာပါ
ဆိုတော့လူကိုဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးဖောက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့နီးပညာပိုင်းမှာအတိအကကွာခြားတယ်ဆိုရင်ဘယ်ကွာခြားချက်ရှိလဲ
အရင်တော့တော့ဒီကျမတို့ကဒီဘယ်လိုပြောမလဲ marketing လို့ပြောလိုက်လို့ရှိရင်လူတွေစီကိုဘယ်လိုရအောင်လုပ်မလဲဆိုတဲ့ဟာအတိအကပါเนาะအဲ့ဒီဟာကိုဆင်းရုံအရင်စဉ်းစားလေးရှိရဒီကိုယ့်ရဲ့ဒီကြော်ညာဒီကုန်ပစ္စည်းကိုဘယ်လိုလူမြောင်လုပ်မလဲဆိုတဲ့ဟာအဲ့မှာဆိုလို့ရှိရင်ဆရုဒီဇိုင်းမှာသုံးတဲ့ platform ပေါ့เนาะဈာခံပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ magazine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာဆရုဒီဟို billboard တွေကြော်ညာမလားပေါ့เนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှိရင်ဆရုခုနကပြောခဲ့သေးတယ်ပေါ့เนาะလူပေါင်းတန်ပေါင်းများဆိုတာရှင်းနေမှာသုံးနေတဲ့လူကတဝက်ကြော်ကြော်လောက်ရှိရင်တနက်ကိုအခုမြန်မာနိုင်ငံရဲ့အခြေအနေဆိုလို့ရှင်အဲ့တော့ဆရုဒီရောက်ရှိတဲ့နှုံးကလည်းအရန်ကွာသွားပါရဲ့ရှင်ပြီးတော့နောက်တစ်ခုကကျတော့ဒီကုန်ကြစိတ်ပေါ့နော်ကုန်ကြစိတ်ကနေပညာကိုတုံးချလိုက်တော့နေပညာကအခုချိန်မှာအရန်စိတ်မကြည့်ရအောင်ညီမတို့အရင်တော့ငငယ်တော့လို့ပေါ့နော်အဲ့တော့အဲ့မှာဈေးကုန်ကြစိတ်မှာလည်းအရန်တက်တာပါအဲ့တော့ဒီဟာကကွာခြားချက်ပါရှင်ရိုးရိုး marketing နဲ့ဒီ digital marketing ပါပေါ့နော်ပြီးလို့ရှင်ကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဒါတကူကအရန်ထိရောက်ပါရဲ့ရှင
်နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်တီးတလို့ကျွန်တော်နားလေတလို့ကျွန်တော်မှားရလဲပြင်ပေးပါဗမာပြည်မှာကဒီ internet သုံးတဲ့လူတွေအများစုကသူတို့အများဆုံးသုံးတာ facebook ပဲဟုတ်လား website ကြီးတွေသွားတာလည်းတိတ်မတူလေးတယ်ကြာတယ်ပေါ့နော် website ကြီးတွေတိတ်မတော်ဆိုတော့ facebook ကိုအဓိကသုံးကြတာဆိုတော့ဗမာပြည်ရဲ့ online marketing ဒီ facebook မှာအဓိက marketing လုပ်တာလား
okay အဲ့ဒါကအရင်ကောင်းတဲ့မိခွန်းပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်ကဒီ online marketing လို့ပြောချင်ပါစနေခုနရှင်းပြတော့လို့ဒီလူမှုကွန်ရက်ကိုသုံးတယ်ပေါ့နော်။လူမှုကွန်ရက်မှာဆိုလို့ရှင်လဲ Facebook တခုတည်းရှိရတော့မဟုတ်ပေါ့နော်။အများကြီးရှိရဲ့။ဒါပေမဲ့အခုဖြစ်တဲ့ပြဿနာတော့မဟုတ်ဘူး။အခြေအနေတခုကဘာလဲဆိုလို့ရှင်ကျွန်တော်ကမြန်မာပြည်မှာ internet လို့ပြောလို့ရှင် Facebook ကိုပဲသုံးကြရတယ်။သာဝရစံတို့ဒီနေရီမှာမေးစီရပါတော့လူတွေကမေးစီရဟို internet သုံးပါသလားလို့မေးလို့ရှင်သူကမသုံးလို့ဖြစ်။ဒါပေမဲ့ Facebook ကျတော့သုံးတယ်။အဲ့လိုမျိုးပေါ့နော်။အဲ့တော့ဒီကလည်းဆရာကဘလို့ဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆရာဒီဟိုဒီနှစ်တည်းမှာ internet ကိုစပြီးတော့ဆရာစသုံးလာတဲ့အချိန် sim cap ဆိုတာလည်းအရင်တက်လာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆရာရဲ့ဒီလူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာနဲ့စလဲဆို Facebook နဲ့စလို့ဖြစ်သွားတာကိုအဲ့တော့လူတွေကလည်းဒီ platform မှာရောက်နေတယ်အဲ့တော့ဟိုဥစားဆရာနေနဲ့ပြန်ပြီးတော့ကြည့်ရလူ marketer ပေါ့နော် marketer တောင်နေနဲ့ပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးတဲ့နေရာမှာလဲonline marketing လို့ပြောလို့ရှင် Facebook ပဲရှိရဲ့အဲ့တော့ဆရာလောလောဆယ် Facebook marketing ကတော့အရင်များနေတယ်ခုနပြောလို့ website တွေမှာရေးဆိုတာလည်းမရှိလားမဟုတ်ရှိရဲ့ဒါပေမဲ့ website ကိုသုံးတဲ့လူကအ ਨੇ စုပဲသူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှင်ဒီဟိုတခြားသူတို့ရဲ့ client ပေါ့နော်ဖောက်တယ်တွေကဒီဟိုနိုင်ငံသားမှာရှိရလူတွေများတာလဲ website ကိုသုံးလာများအဲ့ကောမြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပြင်မယ်ဆိုတော့အရင်လူတွေရဲ့လို့ပြောလို့ရတယ်ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်ဟုတ်ပြီဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော်မတ်ဆန်နေလို့ online marketing လုပ်ဖို့ကျွန်တော်လုပ်အပ်တယ် ကျွန်တော်ဘာကြီးသိဖို့လိုပါတယ်လဲအဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
ဟုတ်ကဲ့အတိအကျပေါ့နော်အကိုကအကိုရဲ့ဖြစ်စီကိုဖောက်စင်တယ်ပေါ့နော်ဖောက်စင်တယ်ဈေးကွက်ထဲမှာဖောက်စင်တယ်ဆိုလို့ရှိရင်အကိုရဲ့ဒီအတိအကျ online marketing လုပ်တော့မယ်ဆိုရင်စံတို့အများနဲ့မိတာသူ့ရဲ့ target ကဘာတူလဲပေါ့နော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟို human resource လိုမျိုးပေါ့နော်ဟိုဟွာမျိုးဒီ client မျိုးကသူတို့အနေနဲ့ကြတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေကိုပဲသူတို့တိဖို့လိုတယ်ပေါ့နော်အဲ့တော့ဆရာတို့အနေနဲ့အများအမ်းပြောလို့ရှိတာကဘာလဲဆိုလို့ရှိရင်အကြံအရင်ပေးရပေါ့နော်အငိုးရဲ့ဒီအဓိကဖောက်တဲ့ကဘယ်လိုမျိုးဟိုလူတန်းစားလဲဘယ်လိုမျိုးနေပေမှာရှိလဲအဲ့ပုံမှာမူတည်ပြီးတော့ပဲဆရာက tools ကိုတောင်းတယ် tools ဆိုရခုနကပြောရပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပေမဲ့ Facebook solution တော့အကိုအနေနဲ့ဘယ်သူမဆိုးမဲ့စာမိန်းမအသက်ရွယ်မရွေးဟိုဒီအလုပ်ကံမျိုးကိုရောက်နိုင်တယ်ရောက်နိုင်တော့ဆရာက Facebook ကနေကြော်ညာတာကြတော့အကိုအနေနဲ့အရန်ရောက်ကောက်ပေါ့ချင်တဲ့ဒီလိုမျိုးကုန်ပစ္စည်းတွေပေါ့နော်အကိုကြောင်ညာရင်အဆင်ပြေနိုင်တယ်ဒါပေမဲ့အကိုရဲ့အကိုသွားချင်တဲ့ target ကဘယ်လိုမျိုးမလဲနည်းနည်းဟိုနည်းနည်းသေးပြီးတော့ပေါ့နော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြောင်ညာနေလည်းမထူးဘူးပေါ့နော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးနေဆိုလို့ရှိရင်လည်းဒီ social media မှမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူတို့ရဲ့အဓိကဖောက်တဲ့ကဘယ်လိုလဲဆိုတော့သိဖို့လိုရပါတယ်ရှင်